မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နောက်လာတဲ့ကြရင်စင်ကာပူနိုင်ငံမှာတွေ့မယ်မတွေ့ဘူးဆိုတာယာနှုံးကြည့်မတိကြသေးပေမဲ့တွေ့ဆုံနိုင်ရေးပြင်ဆင်မှုတွေကနှစ်နိုင်ငံကြားမှာဆက်ပြီးတော့ရှိနေတာကြောင့်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးအတွက်မျှော်လင့်ချက်တွေရှိနေပါတယ်။အခုသတင်းပတ်ထဲမှာမြောက်ကိုရီးယားကဗိုလ်ချုပ်ကြီးတဦးနဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးတို့နယူးယောက်မြို့မှာတွေ့ဆုံပြီးတော့ထိပ်သီးဆွေးနွေးပွဲဆိုင်ရာကိစ္စတွေကိုပြောဆိုဆွေးနွေးကြဖို့ရှိပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကိုကျော်အောင်လည်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
နော်ကိုရီးယားနိုင်ငံကအစ်မင်းအရာရှိတူဖြစ်တဲ့ကင်ယွန်ချိုးဟာနော်ကိုရီးယားလက်ရှိအနာရလုံတမားပါတီဘိုကော်မတီရဲ့ဒုက္ခထားလဲဖြစ်တယ်လို့နော်ကိုရီးယားထောက်လိုင်းအဖွဲ့ရဲ့အကြီးအကဲဟောင်းတူလည်းဖြစ်ပါတယ်။အခုသူကနော်ကိုရီးယားကနေပြီးတော့တရုတ်နိုင်ငံမြို့တော်ပေကျင်းကိုထွက်ခွာသွားခဲ့ပြီးတော့ပေကျင်းကနေတဆင့်တရုတ်လေကြောင်းလိုင်းနဲ့နယူးယောက်မြို့ကိုမနေ့တုန်းကပဲထွက်ခွာလာနေပါပြီ။နယူးယောက်မြို့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ကင်ယွန်ချိုးတို့တွေ့ဆုံဆွေးနွေးကြပါလိမ့်မယ်။ချိန်ထဲမှာပဲခေါင်းဆောင်ကင်ယွန်အွန်းယုံကအရာရှိချုပ်Kim Chan Song ကလည်းစင်ကာပူနိုင်ငံကိုထွက်သွားပါပြီ။ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေကိုအမေရိကန်ဘက်ကလုပ်နေတယ်လို့နောက်ကိုရီးယားဘက်ကလည်းကြိုတင်ပြင်ဆင်နေတဲ့သဘောပါ။အစကစီစဉ်ထားတယ်လို့ဇွန်လ10ရက်နေ့မှာထိပ်သီးတွေ့ဆုံမှုဖြစ်မဖြစ်ဆိုတာအခုထိတော့သိကြမသိရသေးပါဘူး။ဒါပေမဲ့ပြင်ဆင်မှုတွေကတော့အခုရပိုင်းနဲ့တင်းမှာအဆက်မပြတ်ရှိနေတာကတော့သိကြပါတယ်။မဟာဗျူဟာလေးလာရေးဆိုင်ရာဂျပန်အဖွဲ့ရဲ့အကြီးအကဲသူတွေတူဖြစ်တဲ့ Grand Newsion ကတော့ထိပ်သီးဆွေးနွေးပွဲချင်းမြောက်ရေးမြောက်ကိုရီးယားဘက်ကတေချာပြင်ဆင်နေတာတွေကသူ့တော်အံ့ဩစရာဖြစ်နေတယ်လို့ဆိုပါတယ
် That's the first time ever that this has happened.
ဒီဆွေးနွေးမှုဖြစ်ပေါ်လာရင်မြောက်ကိုရီးယားဘက်ကပထမဦးဆုံးချင်းကြိုးပမ်းနေတာကိုသိရပါတယ်။ဒီနောက်ကဆိုရင်ဆွေးနွေးပွဲသကဝိုင်းကိုရောက်လာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပဲချော့မော်ပြီးတော့ကြိုးပမ်းခဲ့ကြတာပါ။အခုတော့တမနာထရန့်ဆွေးနွေးပွဲကိုရောက်လာဖို့မြောက်ကိုရီးယားဘက်ကအပူတပင်းလုပ်နေတာအရင်အချိန်လေးနဲ့မတူညီတဲ့အချက်ပါပဲ။ဒါကထူးခြားတိုးတက်မှုတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆယ်စုနှစ်နဲ့ကြီးပြီးကျွန်တော်လေ့လာနေကြတာအခုတစ်ခါပဲမြောက်ကိုရီးယားဘက်ကဆွေးနွေးပွဲဖြစ်အောင်အပူတပင်းလုပ်နေတာကိုတွေ့ဦးပါတယ်
။ဒီလိုမျိုးကိုလာနေတဲ့မြောက်ကိုရီးယားထိပ်တန်းအရာရှိကင်ယုံဆုံဟာခေါင်းဆောင်ကင်ဂျွန်အွန်းရဲ့လူယုံတော်တူအကြံပေးတူဖြစ်ရုံနဲ့မကကင်ဂျွန်အွန်းအလိုရှိတာမှန်မှဖြစ်အောင်လုပ်ပေးတဲ့သူလည်းဖြစ်ပါတယ်။အခုနယူးယောက်မြို့မှာအမေရိကန်နိုင်ငံသားဝန်ကြီးနဲ့တွေ့ဆုံကြမဲ့ကိစ္စဟာလည်းခေါင်းဆောင်ကင်ဂျွန်အွန်းရဲ့ကိုယ်စားအဖြစ်လာခဲ့တာပါ။နောက်ကိုရီးယားရဲ့ကြီးညာချက်ထဲမှာဒေါသတကြီးနဲ့ရန်လိုမှုတွေကိုတွေ့ရတာကြောင့်စင်ကာပူမှာတွေ့ဆုံရေးအစီအစဉ်ကိုဖျက်သိမ်းတယ်လို့သမ္မတထရန့်ကပြီးခဲ့တဲ့ပတ်တုန်းကနောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကိုအိတ်ဖွင့်ပေးစာပို့ခဲ့ပြီးတဲ့နောက်ပိုင်းနှနိုင်ငံကြားနှိမ့်နှိုင်းမှုတွေနဲ့ထိပ်တီးဆွေးနွေးပွဲဖြစ်မြောက်ရေးတင်ဆက်မှုတွေဟာအဆက်မပြတ်ရှိလာခဲ့ပါတယ်။အခုနယူးယောက်ကိုကင်ဂျွန်ချိုးလာပြီးတော့ဆွေးနွေးမဲ့ကိစ္စဖြစ်လာတာနဲ့ပတ်သက်ပြီးဒါသူ့ရဲ့စာကိုခိုင်မာပြန်တုံ့ပြန်လာပဲဖြစ်တယ်။အဲ့ဒီအတွက်ကျေးဇူးတင်တယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမေးတုံးကရေးသားဖော်ပြပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံနယ်စပ်ကြားကစစ်မဲ့ဇုံမှာလဲအမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတွေ့ကြအောင်ပါပါ။အခုလိုတွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အမူအရာတွေတိတိတသားပြောင်းလဲလာတာဟာသမ္မတထရန့်ရဲ့စီးရေးအစီအစဉ်ကြောင့်ဖြစ်လိမ့်မယ်လို့Today, the Grand Newsion ကတုံ့တက်ပါတယ
်။ I think that this is the first time there's been a president who has
ရောက်ကူရီးအရေးဆွေးနွေးမှုမှာသူကိစ္စကိုလမ်းကြောင်းတစ်ခုဖြစ်ထည့်သွင်းစဉ်းစားတာအခုသမ္မတလက်ထက်မှာပထမဦးဆုံးတင်တာ။အရင်သမ္မတဟောင်းနေအထူးသဖြင့်ဗရက်ဥပမာတော့မှာဆိုရင်စီရေးလမ်းကြောင်းကိုဘရောမှအတုံးကြည့်မှာမဟုတ်ဘူးလို့ပြောခဲ့တာပါ။သမ္မတဆောင်ကတော့ဒီအင်အားကိုအတုံးပြူပေါင်းပြုမယ်ဆိုတဲ့ချွန်းချမှုလုပ်တဲ့အကျဉ်းအရင်ကနဲ့မတူတဲ့စီအားတွေလည်းပြီးခဲ့ပါတယ်။ကျောင်းနိုင်ငံတို့ပါစီးပွားရေးရစီအားတွေဖြေးလာခဲ့တာပါ။ဒါတွေကြောင့်မြောက်ကိုရီးယားကဆွေးနွေးပွဲကိုဖြစ်စေချင်နေတာလို့ထင်ပါတယ်
။စင်ကာပူထိပ်သီးဆွေးနွေးပွဲမတိုင်ခင်ဇွန်လ9ရက်နေ့မှာသမ္မတထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အင်ပြူတော်မှာတွေ့ဆုံကြမယ်လို့လည်းကြေညာထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းဇွန်လအတွင်းမှာစင်ကာပူကိုသွားနိုင်တယ်လို့တောင်ကိုရီးယားဆိုရရရှိတူကတင်းလာနေတော့ကပြောထားတာရှိပါတယ်။အချိန်နဲ့ကြည့်ရတာစင်ကာပူကထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယား၊အမေရိကန်နဲ့တောင်ကိုရီးယားသုံးဖွဲ့ဆိုင်ထိပ်သီးဆွေးနွေးပွဲဖြစ်လာမယ့်ပုံပဲလို့လည်းအဲ့တောင်ကိုရီးယားရရှိကပြောပါတယ်။